This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG ကိုနားတော်တာဆင်နေကြတဲ့ပရိသတ်အပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးဆက်အာနာရှင်ပြီးတို့ကနေကင်ဝေးပြီးကိုစိတ်နှဖျားချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစီလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီနေ့2025ခုနှစ်ဧပြီလ12ရက်နေ့ညပိုင်းရေဒီယို NUG အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါရမယ်။ပထမအဦးဆုံးအနေနဲ့ Radio NUG စီရီသတင်းကောင်းထုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ရှင်
။ Radio NUG သတင်းဆင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး2025ခုနှစ်ဧပြီလ12ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရီသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ်စီရီသတင်းကတော့အကြမ်းဖက်စစ်တပ်မှတပိတ်ချင်းမြို့နယ်ကြက်ရိုးပင်ရွာမှာအကြောင်းမဲ့ Jet Fighter နဲ့ဘုံကျဲတိုက်ခတ်ခဲ့လို့အရသာ၄ဦးထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အချမ်းဘက်စစ်တပ်မှာတပည့်ချင်းမျိုးနဲ့ကြက်ရိုးပင်ရွာမှာအကြောင်းမဲ့ Jet Fighter နဲ့ဘုံကျဲတိုက်ခတ်ခဲ့လို့အရသာ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။2025ခုနှစ်ဧပြီလ17ရက်နေ့ည10:22မိနစ်အချိန်မှာအချမ်းဘက်စစ်တပ်မှာတပည့်ချင်းမျိုးနဲ့ကြက်ရိုးပင်ရွာမှာအကြောင်းမဲ့ Jet Fighter ဖြင့်ဘုံကျဲတိုက်ခတ်ခဲ့တယ်လို့ပြည်ရုံးလွင်ခရိုင်ပတ်ကဖောက်ကအတည်ပြုထားပါတယ်။တိုက်ခတ်မှုကြောင့်ပြည်သူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးGolden Hill KTV အဆောက်အဦအနေငယ်ပျက်စီးကနွားတကောင်တေဆုံးခဲ့ကြောင်းသိရပါတယ်။ပြည်သူတွေအနေနဲ့စကားဆနဲ့ဝေးရမှာနေထိုင်ကြဖို့နဲ့လေချောင်းရံကာဝန်နိုင်ရံအတွက်ဘုံခုခြင်းများတူးထားကြရန်နှိုးဆော်ထားပါတယ်ခင်ဗျာ။အခုတခါအင်းစိန်မှာရှိတဲ့စစ်ကောင်စီရဲ့လေတဲ့လိုင်းကန်းဂိတ်ကင်းကိုလက်ပစ်ပုံနဲ့တိုက်ခတ်တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်။အင်းစိန်မြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့လေတဲ့လိုင်းကန်းဂိတ်ကင်းကိုလက်ပစ်ပုံနဲ့တိုက်ခတ်ခဲ့တယ်လို့ Operation Flame OF အဖွဲ့ကပြောပါတယ်။မနေ့ကဧပြီလ17ရက်ည9နာရီခွဲခန့်ချိန်မှာအင်းစိန်မြို့နယ်တတိမင်္ဂလာလမ်းမပေါ်ကစစ်ကောင်စီလက်ထက်အိမ်တော်သယ်လိုင်းကမ်းကိုတိုက်ခတ်ခဲ့တာဖြစ်ပြီးငရင်ဘေးကျုံနေတဲ့ဒေသတွေပါဝင်အရသာပြည်သူတွေကိုလေကြောင်းတိုက်ခတ်မှုတွေဇက်တိုက်လုပ်နေတဲ့အတွက်စစ်ကောင်စီရဲ့လက်ထက်အိမ်တော်သယ်လိုင်းကမ်းကင်းဂိတ်ကိုတိုက်ခတ်ရတာလို့အသိပေးပါတယ်။ဒီတိုက်ခတ်မှုပြီးချိန်မှာလူနာတင်ကားနဲ့စစ်ကားတွေအိမ်တော်သယ်လိုင်းဘက်ထွက်သွားတာကြောင့်စစ်သားတွေထိခိုက်ဒဏ်ရာရသွားနိုင်တယ်လို့သိရပေမဲ့အသေးစိတ်သိရအောင်ဆက်လက်စုံစမ်းနေတယ်လို့Operation Flame OF ဖွဲ့ကထုတ်ပြန်ထားပါတယ်။ Operation Flame ဖွဲ့ဟာဧပြီလ9ရက်ကမင်္ဂလာရုံတက်နယ်မူယုံ၊မတ်လ3ရက်မှာရွှေပြည်သာရဲစခန်း၊ဖေဖော်ဝါရီလ23ရက်ကမော်ဘီရဲတပ်ဖွဲ့မူယုံနဲ့ဇန်နဝါရီလ14ရက်မှာထောက်ကျန်ရဲစခန်းတို့ကိုတိုက်ခိုက်ခဲ့တဲ့မှတ်တမ်းရှိပါတယ်။ Operation Flame အနေနဲ့ရန်ကုန်တော်လှန်ရေးမဟာမိတ်တွေနဲ့လက်တွဲပြီးစစ်ကောင်စီကိုအရှိန်မြင့်တိုက်ခိုက်ချေမှုန်းသွားမယ်လို့အတည်ပြုထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကဧပြီလ2ရက်ကနေ22ရက်အထိယာယီပစ်ခတ်ရပ်ထားမယ်လို့ကြေညာခဲ့ပေမဲ့လက်တွေ့မှာတော့ရသပြည်သူတွေနေထိုင်ရာမြို့ရွာဒေသတွေကိုလေကြောင်းတိုက်ခတ်မှုတွေဇက်လိုက်လုပ်နေတဲ့အတွက်ထိခိုက်သေးဆုံးမှုတွေရှိနေတယ်လို့စစ်ရေးမှတ်တမ်းတွေကသိရပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမှာကတော့ငရင်တန်ဆင့်ပြည်သူတွေဒုက္ခတွေ့နေချိန်မှာဗန်ကားတွေဆောက်ပြီးခီးတဲ့ကားတွေနဲ့ပြည်သူလူထုကိုငွေညှစ်နေတဲ့အလကပရွာကစစ်တပ်အထိုင်စခန်းကိုတိုက်ခတ်ရမှာစစ်သားတွေစခန်းဆွန့်ခွာထွက်ပြေးတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ငရင်တန်တဲ့ပြည်သူတွေဒုက္ခတွေ့နေချိန်မှာဗန်ကားတွေဆောက်ပြီးခီးတဲ့ကားတွေနဲ့ပြည်သူလူထုကိုငွေညှစ်နေတဲ့စကိုင်းတိုင်းမြင်းမှုမြို့နယ်အလကပရွာကစစ်တပ်ထိုင်စခန်းကိုတိုက်ခတ်ရမှာစစ်သားတွေစခန်းဆွန့်ခွာထွက်ပြေးသွားတယ်လို့မြင်းမှုမြို့ပြတော်လှန်ရေးအဖွဲ့ MCRF ကပြောပါတယ်။စကိုင်းခရိုင်ကုတ်ကဲမှုရဲ့ညွှန်ကြားမှုနဲ့မြင်းမှုမြို့နယ်အလကပကျေးရွာရွာလယ်ဇေနီကကိုးစုဖေးရမှာဗန်ကားတွေဆောက်ပြီးလမ်းသွားလမ်းလာတွေနဲ့ကားတွေကိုအတင်းတားပြီးအတင်းအဓမ္မဆက်ကြီးကောက်နေတဲ့အင်အား20ဝန်းကျင်ရှိတဲ့စစ်တပ်ကိတ်ကိုဒီသာကာကွယ်ရေးပူးပေါင်းအဖွဲ့တွေကအီဘီလာ၈ရက်နေ့ည၈နာရီဝန်းကျင်မှာစီးနင်းတိုက်ခတ်ခဲ့တာလို့ဆိုပါတယ်။ရုတ်တရက်စီးနင်းတိုက်ခတ်ခံရတဲ့အတွက်စစ်သားတွေဟာ၅မိနစ်ခန့်သာပြန်လည်ခုခံနိုင်ပြီးထိခိုက်ဒဏ်ရာများစွာနဲ့ဘန်ကာတွေကိုဆွန့်ခွာထွက်ပြေးသွားကြတယ်လို့အသိပေးပါတယ်။အလကဘကျေးရွာဟာ မုံရမြို့နဲ့မန္တလေးမြို့ကိုဆက်သွယ်ထားတဲ့ကားလမ်းပေါ်မှာရှိပြီးရွာအရှိဘတ်တမိုင်ကျော်နဲ့နောက်ဘတ်တမိုင်ကျော်မှာလည်းစစ်တပ်ထိုင်စခန်းတွေရှိတာကြောင့်ညအောင်တူးကြောင့်ထပ်ပြေးသွားတဲ့စစ်သားတွေကိုလိုက်လံတိုက်ခိုက်တာတွေမဟုတ်တော့ဘဲစစ်သုံးဆောင်ပစ္စည်းတွေကိုသိမ်းဆီးကာဘန်ကားတွေကိုတော့မီးရှို့ဖျက်ဆီးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အကြမ်းဖက်စစ်သားတွေဘက်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တာကြောင့်အရသာပြည်သူ6ဦးထိခိုက်ဒဏ်ရာရှိခဲ့ပြီးအသက်2နှစ်အရွယ်ကလေး2ဦးအသက်ဆုံးရှုံးခဲ့ရတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနေရာနှက်မှာရှိတဲ့ရဟန်းရှင်လူပြည်သူတွေငရင်ဘေးတုတ်ခကိုအကြီးအကျယ်ခန်းစားနေရတဲ့အတွက်အမျိုးသားညီညွတ်ရေးအစိုးရကကုညီကယ်ဆယ်ရေးလုပ်ငန်းတွေပိုလုပ်နိုင်ဖို့ယာယီအပြစ်ခတ်ရက်စဲထားမယ်လို့ကြေညာထားတာကိုအာဏာသိမ်းအကြမ်းဖက်စစ်ကောင်စီကလေကြောင်းနဲ့မြေပြင်ကနေအရသာပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်အလကမကြီးရွာမှာဘန်ဂါရီဆောက်ပြီးအထိုင်ချနေတဲ့စစ်စခန်းကိုတိုက်ခိုက်ရတာလို့သိရပါတယ်။ဒီတိုက်ခိုက်မှုမှာမြင်းမှုမျိုးပြတော်လိုင်းအဖွဲ့ MCRF စကိုင်းခရိုင်ပြည်သူ့လုံခြုံရေးအဖွဲ့စကိုင်းခရိုင်တိုက်ခိုက်ရေးတပ်ခွဲမြင်းမှုမျိုးနယ်ပြည်သူ့လုံခြုံရေးအဖွဲ့မြင်းမှုမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ Black Eagle Defense Force MMU ဒေါ်ချောင်းဦးတိုက်နယ်ပကဖမြင်းမှုလျှက်စီးပျောက်ကြားတပ်ဖွဲ့ MLGF တို့ကပူးပေါင်းပါဝင်ခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတစ်ခါတင်ဆက်ပေးမယ့်သတင်းကတော့မြန်မာစစ်တပ်ကနိုင်ငံအနှံ့လေကြောင်းတိုက်ခတ်မှုတွေကိုစနစ်တကျနဲ့အရှိန်မြှင့်လှုပ်ဆောင်လာတယ်လို့ WIWMG ကနီကိုလတ်ခွန်ဂျန်ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်မြန်မာစစ်တပ်ကနိုင်ငံအနှံ့လေကြောင်းတိုက်ခတ်မှုတွေကိုစနစ်တကျနဲ့အရှိန်မြှင့်လှုပ်ဆောင်လာတယ်လို့WIWM အကြီးအကဲနီကိုလတ်ခွန်ဂျန်ကပြောကြားပါတယ်ဒီနေ့ပိုင်းမှာမြန်မာစစ်တပ်ကနိုင်ငံအနှံ့လေကြောင်းတိုက်ခတ်မှုတွေကိုစနစ်တကျနဲ့အရှိန်မြှင့်လှုပ်ဆောင်လာတာကြောင့်သေဆုံးမှုတွေပျက်စီးမှုတွေနေရပ်ဆုံးခွာမှုတွေပြန့်နှံ့ဖြစ်ပွားပြီးလူမှုအတိုင်းဝိုင်းတွေကိုအကြမ်းဖက်မှုတွေဖြစ်ခဲ့ပါတယ်လို့လေကြောင်းတိုက်ခတ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရာရဲ့အကြီးအကဲနီကိုလတ်ခွန်ဂျန်ကပြောကြားပါတယ်ငရင်လှုပ်ခတ်မှုပြီးအသက်ရှင်ကြံရည်သူများကိုကယ်ဆယ်ရေးသမားများကရှာဖွေနေစမှာပဲမြန်မာစစ်တပ်ဟာမန္တလေးစကိုင်းနဲ့အခြားဒေသများမှာလေကြောင်းတိုက်ခတ်မှုတွေဆက်လက်လှုပ်ဆောင်ခဲ့တဲ့အတွက်ကြောင့်အရသာတွေထိခိုက်သေးဆုံးခဲ့ရတယ်လို့ WIWM ကထုတ်ပြန်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးဒေသနေပြည်သူတွေဘေးအန္တရာယ်ကင်းရှင်ရေးအတွက် DPLF ကစစ်လက်ကျန်ပစ္စည်းများနဲ့ပတ်သက်တဲ့သိပညာပေးဆောင်ရွက်တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်ဒနုပြည်သူလွတ်မြောက်ရေးတပ်ဦး DPLF ဒနုပြည်သူလွတ်မြောက်ရေးတပ်တော် DPLA လှုပ်ရှားနေမိတဲ့မှာနေထိုင်တဲ့ဒေသနေပြည်သူတွေဘေးရန်တွေကင်းရှင်းရေးအတွက်စစ်လက်ကျန်ပစ္စည်းတွေနဲ့ပတ်သက်တဲ့အသိပညာပေးတာတွေပြုလုပ်ခဲ့တယ်လို့ဒီကနေ့အပြီးလာ12ရက်မှာထုတ်ပြန်ပါတယ် DPLA လှုပ်ရှားနေမြေမှာမပေါက်ကွဲသေးတဲ့စစ်လက်ကျန်ပစ္စည်းတွေကိုကင်တွယ်ဆော်ကစားတာကြောင့်အသက်မဆုံးရှုံးသင့်မဲ့ဆုံးရှုံးခဲ့ရတဲ့ရသားပြည်သူတွေနဲ့ကလေးငယ်တွေရှိနေပြီးတိုက်ပွဲဖြစ်တာမရှိဘဲပြည်သူလူထုကိုပိတ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အိုးရင်ပျက်စီးတာနဲ့အသက်ဆုံးရှုံးတာတွေတရက်ထက်တရက်ပိုများလာတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါကြောင့်အသက်ဆုံးရှုံးမှုတွေနဲ့ထိခိုက်မှုတွေရောပါစေဖို့အသိပညာပေးဟောပြောတာနဲ့လက်တွေ့သတိပြတာတွေလုပ်ခဲ့ပြီးပိုစတာတွေကပ်ပေးခဲ့တဲ့ပြင်အသက်အန္တရာယ်ထိခိုက်မှုကနေကြိုတင်ကာကွယ်နိုင်မဲ့နည်းလမ်းတွေကိုပါ DPLF DPLA ကဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်။နိုင်ငံတော်ဝန်လုံးငရင်သဘာဝဘေးရန်တွေနဲ့ရင်ဆိုင်နေရချိန်မှာစစ်ကောင်စီဘက်ကပြည်သူလူထုအပေါ်လူသားမဆန်စွာရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်တာတွေကိုလည်း DPLF DPLA ကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချထားပါလေခင်ဗျာအခုတခါတင်ဆက်ပေးမယ့်စီးရီးသတင်းကတော့မင်းလာမှာစစ်မှုထမ်းရေးအတင်းကျပ်ကောက်နေတဲ့အုပ်ချုပ်မှုကိုရှင်းလင်းတဲ့သတင်းပဲဖြစ်ပါလေဗကုတိုင်းနောင်ချန်တာဝတီခရိုင်မင်းလာမြို့နယ်မှာဒေသနေပြည်သူတွေစီကစစ်မှုထမ်းရေးအတင်းကျပ်ကောက်နေတဲ့ကြေးရွာအုပ်ချုပ်မှုကိုရှင်းလင်းခဲ့တယ်လို့မင်းလာမြို့နယ်ပတ်ကဖကထုတ်ပြန်ပါလေမင်းလာမြို့နယ်တင်တော့ကန်အုပ်စုအုပ်ချုပ်မှုကြီးလှိုင်ကိုမနေ့ကအီဘီလာ17ရက်နေ့လယ်2နာရီခန့်အချိန်မှာတာယာဝတီခရိုင်တရင်383.2တက်ခွဲ3နဲ့မင်းလာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တို့ကစစ်ကွင်းမြို့အနောက်ဘက်အထွတ်မှာရှင်းလင်းခဲ့တာလို့ဆိုပါတယ်။ဒီဆုံးသွားတဲ့အုပ်ချုပ်ရေးမှူးကြီးလိုက်ဟာရဲဝန်ထမ်းဟောင်းတို့ဖြစ်ပြီးစစ်တပ်အမာခံတောက်တိုင်ဖြစ်ကာထောက်လိုင်းတပ်ဖွဲ့တွေရဲ့သတင်းတွေကိုစစ်ကောင်စီတပ်ထံပေးပို့တာစစ်မှုထမ်းကြီးဆိုပြီးဒေသနေပြည်သူတွေကိုအတင်းအကျပ်လာစဉ်ကောက်ခံလာစစ်မှုထမ်းအမည်စင်းပါသူတွေစီကနေငွေကြေးအဆမတန်တောင်းခံလာလူငယ်တွေကိုစစ်မှုထမ်းဖို့အတင်းအကျပ်စုဆောင်းတာတွေလှုပ်ဆောင်တဲ့အတွက်အခုလိုမျိုးအရေးယူရတာလို့သိရပါတယ်။ဒေသနေပြည်သူတွေနဲ့တော်လိုင်းတပ်ဖွဲ့တွေကိုဒုက္ခပေးနေကြတဲ့စစ်ကောင်စီနဲ့စစ်တပ်ထောက်ထိုင်တွေကိုအရှိန်မြင့်တိုက်ခိုက်သွားမှာဖြစ်တာကြောင့်ပြည်သူလူထုအနေနဲ့စစ်အုပ်စုအနီးသွားလာလာနေတာထိုင်တာတွေမလုပ်ကြဘူးဒေသတွင်းတော်လိုင်းတပ်ဖွဲ့တွေကသတိပေးထုတ်ပြန်ထားပါလိမ့်ခင်ဗျာအခုတခါကလေးကြံသာရွာစစ်တပ်အခြေစိုက်စခန်းအားအပိလာ7ရက်နေ့မှာအပိသက်ချေမုံရှင်းလင်းနိုင်ခဲ့တဲ့စီရီးသတင်းကိုလည်းတင်ဆက်ပေးပါမယ်ကလေးကြံသာရွာစစ်တပ်အခြေစိုက်စခန်းအားအပိလာ7ရက်နေ့မှာအပိသက်ချေမုံရှင်းလင်းနိုင်ခဲ့တယ်လို့အီဗီလာစနေရမှာစစ်ရေးသတင်းကိုမကတာတာဗဟုပြန်ကြားရေးကဖော်ပြပါဗျ။ကျောင်းသားတက်မတော်အမှတ်3စစ်ကြောင်းတရင်စနစ်ရဲဘော်တွေဟာဟန်တာဝတီပကဖ CDF CN ကလေးခိုင်ခရိုင်စစ်ဒေသထန်တလန် DR အဖွဲ့များနဲ့လက်တွဲပြီးကလေးကြံသာရွာစစ်တပ်အခြေစိုက်စခန်းအား2025ခုနှစ်အီဗီလာ7ရက်နေ့မှာအပိသက်ချေမှုရှင်းလင်းခဲ့တယ်လို့ဖော်ပြထားပါဗျ။အခုဆက်လက်ပြီး ငရင်ဘေးဒိန်ပြည်သူတွေအတွက်ကောက်ခံရရှိထားတဲ့ကြက်သိန်း4000ကျော်ကိုစကိုင်းမင်းကွန်းနဲ့ရှမ်းတောင်ဒေသကိုလှူဒါန်းမယ်လို့ TNL ပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ငရင်ဘေးဒိန်ပြည်သူတွေအတွက်ကောက်ခံရရှိထားတဲ့ကြက်သိန်း4000ကျော်ကိုစကိုင်းမင်းကွန်းနဲ့ရှမ်းတောင်ဒေသကိုလှူဒါန်းမယ်လို့တောင်းတက် TNL ကပြောပါတယ်။တောင်းပြည်တွင် PSLF TNL အုပ်ချုပ်တဲ့နမ်ခမ်းမန်တုံနမ်ဆန်နမ်တူကုတ်ခိုင်မိုးကုတ်ကြောင်မဲမြို့နယ်တို့မှာအရင်တန်းသိပြည်သူတွေအတွက်ကော်မတီဖွဲ့စည်းပြီးအလူကန်ဌာနဖွင့်လှစ်ခဲ့ရမှာကျက်သိန်း4000ကျော်ကောက်ခံရရှိခဲ့တယ်လို့ဆိုပါတယ်ဒီလိုကောက်ခံရမှာနမ်ဆန်မြို့နယ်ကနေကျက်သိန်း900ကျော်မန်တိုမြို့နယ်ကနေကျက်သိန်း200ကျော်နန်ခမ်းမြို့နယ်ကကျက်သိန်း1000ကျော်နမ်တူမြို့နယ်ကကျက်သိန်း400ကျော်ကိုခိုင်မြို့နယ်ကကျက်သိန်း400ကျော်ကြောင်မဲမြို့နယ်ကနေကျက်သိန်း200ကျော်နဲ့မိုးကုတ်မြို့နယ်ကနေကျက်သိန်း1000လက်ခံရရှိခဲ့တယ်လို့အသိပေးထားပါတယ်အရာပြင်းငရင်တန်းကြောင့်ပြည်သူလူထုထိခိုက်နေတာဆုံးရှုံးမှုတွေအပေါ်လူသားချင်းစာနာထောက်ထားမှုနဲ့ဝမ်းမုံကူညီပေးနိုင်ဖို့တောင်းရက်ဘက်ဖွဲ့စည်း TCSOS နဲ့မြို့နယ်လိုက်တက်ကြွလူငယ်တွေအလှူငွေကောက်ခံခဲ့ရမှာဒေသနေပြည်သူတွေအပေါ်ဝင်စီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်တွင်းပြည်ပကပြည်သူတွေပါပေါင်းဝင်လှူဒန်းခဲ့ကြတယ်လို့သိရပါတယ်။ကောက်ခံရရှိထားတဲ့လူငွေတွေထဲကပထမဦးစားပေးအနေနဲ့အင်းလေးစကိုင်းမင်းကွန်ပလိမ့်မြို့တို့ကိုကူညီပေးမှာဖြစ်ပြီးဒုတိယဦးစားပေးအနေနဲ့ရှမ်းပြည်တောင်ပိုင်းကလောမြို့ကတောင်နီပိန်းထဲပင်ရွာဇေဒီကုန်းစတဲ့ဒေသတွေကပြစီဆုံးရှုံးမှုပေါ်မူတည်ပြီးလှူဒန်းပေးသွားမှာဖြစ်တဲ့ပြင်ငရင်ဘေးစင်ခံရပြီးအလူရှင်တွေအယောင်နေတဲ့နေရာဒေသတွေကိုလည်းလှူဒန်းပေးသွားမယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ကောသောမြို့နယ်မှာမန်တက်တွေထိုးပြီးရေမကစားကြဖို့မြို့နယ်ပကဖသတိပေးတဲ့သတင်းကိုတင်ဆက်ပေးပါမယ်ဒီနေ့တိုင်းတိုင်းကောသောမြို့နယ်မှာမန်တက်တွေထိုးပြီးရေမကစားကြဖို့မြို့နယ်ပကဖကဒီကနေ့ဧပြီလ12ရက်မှာသတိပေးချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်ကိုယ်တော်မျိုးနဲ့အတွင်းမှာနေထိုင်ကြတဲ့မိဘပြည်သူတွေနဲ့လူငယ်မောင်မယ်တွေအနေနဲ့တကြံကလာအတွင်းမှာအရက်သေးစားတောက်စားပြီးမူရရန်ကားတာအတန်ချက်ဆက်တွေဖွင့်ပြီးမန်တက်ထိုးကောက်ခုံတာတွေမလုပ်ဖို့သတိပေးတားမြစ်လိုက်တာဖြစ်ပါတယ်။သတိပေးတားမြစ်ချက်ကိုဖောက်ဖျက်ပြီးရန်ဖြစ်တာမူရရန်ကားတာကောက်ခုံပျော်ပါနေတာတွေတွေ့ရင်ထိရောက်တဲ့ရေယူမှုတွေလုံဆောင်သွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဂျပန်ကပဲကိုတော်မျိုးနဲ့ပကဖကရဲဘော်တွေဟာအောင်ချမ်းသာရွာကလုပ်ငန်းရှင်တွေစီကဆက်ကြီးကောက်ပြီးပြန်လာတဲ့ရဲကားစီးကိုကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်ရဲရရှိ2ဦးပါဝင်ရဲတပ်ဖွဲ့ဝင်3ဦးသေဆုံးပြီးလက်နက်ခဲယမ်းတွေနဲ့ငွေကြေးအချို့သိမ်းဆည်းရရှိခဲ့ကာစစ်ရေးတင်းမာနေတဲ့အနေအထားကြောင့်အခုလိုသတိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့တာဂီတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုတော့ຫນွေဦးမွန်ကဖတ်ကြားတင်ပြပေးသွားပါမယ်ရှင်
မင်္ဂလာညချမ်းပါ2025ခုနှစ်ဧပြီလ12ရက် Radio Energy ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမမပထမဆုံးတင်ပြပေးမယ့်သတင်းကတော့ဒေါက်တာဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့မှတ်တရပြက်ကလေးများကိုနိုင်ငံတကာကဖျက်ချီကိုယ်စားလှယ်များထံစတင်ပေးပို့နေတဲ့သတင်းဖြစ်ပါတယ်ဒေါက်တာဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့မှတ်တရပြက်ကလေးတွေကိုနိုင်ငံတကာကဖျက်ချီကိုယ်စားလှယ်တွေထံစတင်ပေးပို့နေပြီလို့သတင်းရရှိပါတယ်ဒီကြောင့်နဲ့ပတ်သက်ပြီး UK ကတာဝန်ခံဖြစ်သူကိုရဲက Radio NUG ကိုခုလိုဖြေကြားထားပါတယ်
ကျွန်တော်တို့ကင်းရဲ့ပူတော်မှုနဲ့အတူအိတ်တူပါမှာအနေနဲ့ကတော့ကျွန်တော်တို့အခုငလင်နဲ့ပတ်သက်ပြီးတော့စကိုင်းဘက်မှာပေါ့နော်မြေပြင်ထိတိရရကူညီနေတာရှိပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ရပိုင်းနေရာပဲလူ1000ကျော်စားပေါ့နော်ကျွန်တော်တို့စံလေးစီးလေးတစ်ခါသုံးစားလို့ရမယ်အစားအသောက်တွေပေါ့နော်ဇလုံးရင်းထုတ်လို့မျိုးဟာတွေရှိတန်ဘူးတွေပြီးတော့ငါသစ်တာဘူးဝမ်ပိတ်စေအမေဆုံးပေါ့နော်ပြီးတော့ခေါက်ဆွဲချောက်ပေါ့နော်အဲ့ဒါကြီးအလုံးကျွန်တော်တို့အယောက်1000စားပေါ့နော်ပေးလှူထားပါတယ်ပြီးတော့ဟိုကျွန်တော်တို့စပိုင်းကတော့ဒီမြေပြင်အဖွဲငလင်ဖြစ်ဖြစ်ချင်းမှာတော့ကဲဆေးပိုင်းအဓိကဦးစားပေးပြီးကူညီပြီးတော့ကဲဆေးပိုင်းနေပြီးဆုံးသွားတဲ့ခါမှာတော့ကျွန်တော်တို့ဒီရှိတ်ခါပေးတဲ့ပိုင်းတွေကိုကျွန်တော်တို့အဓိကဦးစားပေးပြီးလုပ်နေပေါ့နော်အခုနောက်ထပ်လည်းခုံတွေကိုထပ်မာထားတာရှိပါတယ်အဲ့ဒါကြီးလည်းကျွန်တော်တို့ဒီရက်ပိုင်းအတွက်မှာပေါ့နော်လိုအပ်တဲ့နေရာတွေကိုရအောင်ဆက်လက်ပြီးဖြန့်ပြီးသွားမယ်အလုပ်တွေလည်းလုပ်နေပါတယ်ငလျင်ပေးကြောင်းပေါ့နော်ကျွန်တော်ဒီဘက်အချမ်းမှာကုညီမှုတွေလုပ်နေရတဲ့အတွက်ကိုကျွန်တော်ဒီပြက်ကြိမ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ campaign page မှာလှုပ်ရှားမှု activity လေးတွေခဏရပ်ဆိုင်းသွားတဲ့အတွက်တော့ကျွန်တော်တောင်းပန်ချင်ပါတယ်။ဘာဖြစ်လို့ကျွန်တော်တို့တွေကိုတပတ်ကိုတစောင်းနှုံးနဲ့မဲဖောက်ပြီးမှပြောထားပြီးတော့၃ရောက်ပြီးရဲ့အချိန်မှာခဏရပ်လိုက်တယ်ပေါ့နော်။ဒါမှမဟုတ်ကျွန်တော် April လောက်ကမေလာဆန်းလောက်မှာစပြီးတော့ဂျန်နဲ့ပြက်ကြိမ်ကင်လက်မှတ်ထိုးပေးထားတဲ့ပြက်ကြိမ်တွေကိုဆက်ပြီးတော့မဲဖောက်ပြီးသွားပါမယ်။အဲ့ season လေးကတော့ဆက်ရှိနေပါတယ်။ April လောက်လောက်မှာကျွန်တော်ပြန်ပြီးတော့စာမယ်ပေါ့နော်ဒါပေမဲ့ဒီဧပြီလမကုန်ခင်ခုချိန်ထိကတော့ကျွန်တော်တို့ဒီငလင်ဘေးသင့်ပြည်သူတွေကိုကျွန်တော်တို့မြေပြင်ဖွဲ့နဲ့ပူပေါင်းပြီးတော့အကူအညီတွေပေးနေတယ်ပေါ့နော်ပြီးတော့ပြက်ကြိမ်ကြီးကလည်းအခု fundraiser ကြီးလက်ထက်ကိုရောက်နေကြပြီပေါ့နော်အဲ့တော့ဟိုမာယူထားတဲ့လူတွေလက်ထက်ကိုမချခင်အချိန်တွင်းမှာရောက်ပါတော့မယ်နော်ကိုဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
လက်ရှိမှာစင်ကာပူကိုယ်စားလှယ်များစီပြက်ကရင်တွေရောက်လာပြီဖြစ်လို့၎င်းတို့ရဲ့ social media စာမျက်နှာများမှာတင်ထားတာကိုတွေ့ရှိရပါတယ်။မလ28ရက်နေ့ကဖြစ်ပွားတဲ့ကြီးမားပြင်းထန်တဲ့စကိုင်းမြင်ကလေးကြောင့်ကယ်ဆယ်ရေးကူညီရေးလုပ်ငန်းတွေကိုဒေါက်ဆန်းစုကြည်တာငယ်ဖြစ်သူကိုထိန်လင်းခေါ် Kim Harris က၎င်းရဲ့ Aid to Burma ကနေချိန်မဆိုင်ထောက်ပံ့မှုတွေလုပ်နေကြတာကိုလည်းဦးစားပေးလှုံ့ဆော်နေတယ်လို့ဆိုပါတယ်။ခင်မြမိခင်တောင်ဆန်းစုကြည်နဲ့မြမပြည်ကနိုင်ငံရေးကျင်းသားများလွတ်မြောက်ရေးလှုံ့ဆော်ခြင်းနဲ့မြမရေးအမေရိကန်ခီးစင်မှာမြမပြည်ရဲ့အရေးပေါ်ငလျင်ပေးသည့်အကူအညီရမုံငွေရှာဖွေကိုလည်းတပါးတည်းဆောင်ရွက်ခဲ့တာတွေ့ရပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့နိုင်ငံရေးသမားမဟုတ်ပေမဲ့အမေဖြစ်သူတောင်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားများပါဝင်မြမပြည်သူပြည်သားများလွတ်မြောက်ရေးဆက်လက်လှုံ့ဆော်သွားမယ်လို့ကိုထိန်လင်းပြောကြားတဲ့သတင်းဖြစ်ပါတယ်။မြန်မာပြည်သူပြည်သားများလွတ်မြောက်ရေးဆက်လက်လှုံ့ဆော်သွားမယ်လို့ကိုထိန်လင်းကပြောကြားလိုက်ပါတယ်။ San Francisco Bay Area ကိုကျွန်တော်ရောက်စဉ်ကမကြာခင်ကဖြစ်ခဲ့တဲ့ငလျင်တန်နဲ့စစ်တပ်ရဲ့စဉ်ဆက်မပြတ်ပြည်သူတွေကိုတပ်ဖြတ်ဒုက္ခပေးနေမှုတွေကြောင့်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများရေးတကြီးလိုအပ်နေတာကိုပြောခွင့်ရခဲ့တဲ့ KQEDR ကျေးဇူးတင်ရှိပါတယ်။စီဝါကူတာခွင့်ဆက်သွဲခွင့်များဖြတ်တောက်ပြီးဒီကြားချုံနောက်ခံထားရတဲ့ကျွန်တော်မိခင်ဒေါအောင်ဆန်းစုကြည်အတွက်ကျွန်တော်အင်မတန်ဆိုးရိမ်ပူပန်နေကြောင်းကိုလည်းမျှဝေခွင့်ရရှိခဲ့ပါတယ်။ကျွန်တော်ကနိုင်ငံရေးသမားမဟုတ်ပေမဲ့မိမိအတွက်နိုင်ငံရေးအကျဉ်းသားအလုံးနဲ့မြန်မာပြည်သူပြည်သားများလွတ်မြောက်ရေးအတွက်ဆက်လက်လှုံ့ဆော်သွားမှာပါလို့ကိုထိန်လင်းကပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တားငယ်ကိုထိန်လင်းဟာလက်ရှိမှာစစ်ရှောင်တဲ့ငလင်ပေးတဲ့မြန်မာပြည်သူတွေအတွက်ရမုံငွေများရှာဖွေပံ့ပိုးလျက်ရှိပါတယ်ရှင်။ဆလဘီတင်ပြပေးမဲ့တဲ့ရင်ကတော့ငလင်ကြောင့်ထိခိုက်နေသောကျန်းမာရေးစီးပွားများကိုစီးရင်ကောက်ယူမှုဖောင်ဧပြီလကုန်ထိဖွင့်ထားမယ်ဆိုတဲ့သတင်းဖြစ်ပါတယ်။ငလင်ကြောင့်ထိခိုက်နေတဲ့ကျန်းမာရေးစီးပွားများကိုစီးရင်ကောက်ယူမှုဖောင်ဧပြီလကုန်ထိဖွင့်ထားမှာဖြစ်ကြောင်းသတင်းရရှိပါတယ်။ငလင်ကြောင့်ထိခိုက်နေတဲ့ကျန်းမာရေးစီးပွားများကိုစီးရင်ကောက်ယူရဲ့ဖောင်တစ်ခုပြုလုပ်ပြီးကျောင်းများခေါ်ယူကစီးရင်ဖြည့်သွင်းစေခဲ့ပါတယ်။အဆိုပါဖောင်ကိုလည်းဧပြီလကုန်ထိဖွင့်ထားမှာဖြစ်တာကြောင့်တန်းရှိနေတဲ့ထိခိုက်နေတဲ့ကျန်းမာရေးစီးပွားများလည်းဆက်လက်ဖြည့်သွင်းထားကြပါရန်ကြောင်းများအပ်ပါတယ်လို့Syria American Network ကဆိုပါတယ်ငလင်ကြီးတွင်အသက်ဆုံးရှုံးသွားခဲ့ရသောကျန်းမာရေးစီးပွားများအားလုံးအတွက် Syria ကျန်းမာရေးကွန်ရက်မှအထူးဝမ်းနဲ့ကြောင်းတဝန်လွှာထုတ်ပြန်ခဲ့ပါတယ်ရှင်ငလင်နယ်ကျောင်းစင်ကူးမြို့နယ်တွင်သေဆုံးသူပြည်သူ36ဦးနဲ့ဒဏ်ရာပြင်းထန်သူ10ဦးအားတဦးလျင်၄သိန်းကျပ်ဖြင့်စုစုပေါင်းပြည်သူ46ဦးကိုထောက်ပံ့ပေးနိုင်ခဲ့တဲ့တရင်ကိုဆက်လက်တင်ပြပေးပါမယ်2025ခုနှစ်မလ28ရက်နေ့မှာလှုပ်ခတ်ခဲ့တဲ့ငလင်ကျောင်းဖြူးလင်ခရိုင်မရရမြို့နယ်နဲ့စင်ကူးမြို့နယ်တို့မှပြည်သူများထိခိုက်ဒေဆုံးဒဏ်ရာရသူများပြခဲ့ပါတယ်။ထို့ကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များဖြစ်သောပြည်ဦးလင်ခိုင်ပကဖမှငလင်ပေးတဲ့ပြည်သူများအတွက်လူငွေများမှတည်ပြီးစင်ကူးမြို့နယ်ပကဖရဲ့စူးစမ်းအားထုတ်မှုများပေါင်းဆက်ကငလင်ကြောင့်ဒေဆုံးဒဏ်ရာရပြည်သူများကိုထောက်ပံ့မှုများပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ဆိုပါထောက်ပံ့မှုများမှာစင်ကူးမြို့နယ်တွင်းရှိငလင်ကြောင့်ဒေဆုံးဒဏ်ရာပြင်းထန်ပြည်သူများကိုထောက်ပံ့ခဲ့ခြင်းဖြစ်ပြီးစင်ကူးမြို့နယ်အတွင်းမှာဒေဆုံးသူပြည်သူ36ဦးဒဏ်ရာပြင်းထန်ပြည်သူ10ဦးအားတဦးလျင်၄သိန်းကျပ်ဖြင့်စုစုပေါင်းပြည်သူ46ဦးကိုထောက်ပံ့ပေးနိုင်ခဲ့တယ်လို့သိရပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ငလင်ဘေးကျောင်းထိခိုက်မှုအပြင်းထန်ဆုံးဒေသတွေကလူဦးရေ 1.3% ကိုကူညီရပေးနိုင်ဖို့အမေရိကန်ဒေါ်လာ295သန်းလိုအပ်နေတယ်လို့ဆိုတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဖျားအားကြီးတဲ့ငလင်ကြီးလုတ်ခဲ့ပြီး2025ခုနှစ်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်များနဲ့တောက်ပြင်းရေးစီစဉ်ရဲ့နောက်ဆက်တွဲအရေးပေါ်အစိုးပြုလာတစ်ခုကိုရေးဆွဲခဲ့ပါတယ်။ထိခိုက်မှုပြင်းထန်ဆုံးဒေသတွေကလူဦးရေ 1.3% ကိုကူညီရပေးနိုင်ဖို့အမေရိကန်ဒေါ်လာ295သန်းလိုအပ်ပါတယ်လို့ UNOCHA မြန်မာကဖော်ပြပါတယ်။မြို့သားညီညွတ်အစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဒီအနေဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနရဲ့2025ခုနှစ်မလအတွင်းလူသားချင်းစာနာမှုကူညီငွေကျပ်959.6သန်းကိုမန္တလေးကူညီလိုအပ်နေသူများထံပေါ်မူပေးခဲ့ရမှာဘာမှပြည်ရန်နေရဲ့ထိခိုက်ခံစားရသူများအတွက်ဝေချက်25.3%တန်းကိုအသုံးပြုခဲ့တယ်လို့သိရပါတယ်ရှင်ဆက်လက်တင်ပြပေးမယ့်သတင်းကတော့မေဦးတကြက်တိုကျိုဂျပန်မှာယူသားညီညွတ်ရေးအစိုးရစီမံဘဏ္ဍာဝန်ကြီးဌာနရဲ့ project တွေလည်းပါဝင်သွားမှာဖြစ်ပြီးယူရီရှယ်ယာများရောင်းချပေးမယ့်သတင်းဖြစ်ပါတယ်မေဦးတကြက်တိုကျိုဂျပန်မှာယူသားညီညွတ်ရေးအစိုးရစီမံဘဏ္ဍာဝန်ကြီးဌာနရဲ့ project တွေလည်းပါဝင်သွားမှာဖြစ်ပြီးယူရီရှယ်ယာများရောင်းချပေးမယ်လို့သတင်းရရှိပါတယ်ဧပြီလ12ရက်မှ23ရက်ကျင်းပတဲ့မြို့သကြတိုကျိုဂျပန်မှာမြို့သားညီညွတ်အစိုးရစီမံဘဏ္ဍာဝန်ကြီးဌာနရဲ့ project တွေလည်းပါဝင်သွားမှာဖြစ်ပါတယ်။ EOD မှာဆက်လက်ရောင်းချပေးနေသောမြေကွက်ကွန်ဒိုတိုက်ခန်းတဲ့ share များ Spring Development Bank account ဖွင့်ခြင်းနဲ့ဝေသွင်းခြင်းများ online လွှတ်ခြင်းတွေဥတီနဲ့ဒီလူကာကွယ်ရေးထောက်ပို့တပ်သားအဖွဲ့ဝင်ရောက်ခြင်းများကိုလက်ခံဆောင်ရွက်ပေးမဲ့ agent တွေကိုယ်စားလှယ်တွေလည်းရှိတယ်လို့သိရပါတယ်။ နေရာများကတော့ဝင်းမောက်တီးရဲ့အနီးဆုံးမှာဖြစ်ပြီးတနခါကော်နာရဲ့ကြားမှာပဲဖြစ်ပြီးမြို့တချံကိုရောက်လာခဲ့ကြဖို့ NUG Supporting Japan ကဖိတ်ခေါ်ထားပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့နိုင်ငံတော်ဝန်ကျန်းဖက်စရုပ်စုကြောင့်မြို့သမီးနဲ့မြို့သားစုစုပေါင်း15ဦးသေဆုံးခဲ့ပြီး38နှစ်ယောက်ကလေးငယ်9ဦးပါဝင်တဲ့သတင်းဖြစ်ပါတယ်နိုင်ငံတော်ကကျန်းဖက်စရုပ်စုကြောင့်မြို့သမီးနဲ့မြို့သားစုစုပေါင်း15ဦးသေဆုံးခဲ့ရပြီး38နှစ်ယောက်ကလေးငယ်9ဦးပါဝင်ပါတယ်နိုင်ငံချင်းသားများကူညီဆောင်ရှောက်ရေးတင်မှကောက်ယူထားသောသတင်းချက်လက်များအရ2025ခုနှစ်ဧပြီလ1ရက်နေ့မှ17ရက်နေ့အထိနိုင်ငံတော်ဝန်၌ကျန်းဖက်စရုပ်စုကြောင့်မြို့သမီး6ဦးနဲ့မြို့သား9ဦးစုစုပေါင်း15ဦးသေဆုံးခဲ့သည်ကိုမြင်းနေတကွအတည်ပြုနိုင်ခဲ့ပြီး38နှစ်ယောက်ကလေးငယ်9ဦးပါဝင်တယ်လို့သိရပါတယ်စူပါရေးအတွက်မှသေဆုံးရသည့်အကြောင်းရင်းတွေဖြင့်73ဦးမှာစရုပ်စုရဲ့လေချောင်းဖြင့်တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ရပါတယ်။၎င်း15ဦးနဲ့ချင်းပြည်နယ်မှာ6ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်ကဆိုပါကာလာတွင်သေဆုံးခဲ့ရသောမြင်းနှင့်တကွအတီးပြည့်ရလိုအပ်နေဆက်ရသား48ဦးရဲ့စရင်ကိုလည်းတရားကောက်ယူစုဆောင်ထားရှိတယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာဂီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်မနက်ဖြန်ဧပြီလ23ရက်နေ့တော့မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းနဲ့မြဝကျွန်းပေါ်ဒေသတို့မှာလေဟာအနောက်မြောက်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်တနင်္သာရီကမ်းရိုးတန်းနဲ့မုတ်တမခွေတို့မှာလေဟာအရှိတောင်ဘက်ကနေတနအီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်မိုးအခြေအနေကတော့မြန်မာနိုင်ငံတဝမ်းလုံးမှာနေရာအနှံ့အပြားမိုးထစ်ချုံရွာနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံတဝမ်းလုံးမှာနေပူချိန်တွေလျော့ချနိုင်ပါတယ်။မြို့အခြေအနေမှာမြန်မာနိုင်ငံတဝမ်းလုံးမှာမြူကြဆင်းမှုလျော့ချနိုင်မှာကြောင့်လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကရသက်တပတ်မိုးလေဝသအခြေအနေတွေကိုထုတ်ပြန်ထားပါတယ်ရှင်။ရေဒီယို NUG မှာဆက်လက်အတန်လွင်နေပါတယ်။သောတာရှင်များရှင်ဒီနေ့ညရဲ့ဒေါ်လာရင်းကဗျာကဏ္ဍမှာတော့နိုင်မွန်အောင်သွင်းရေးဖွဲ့ထားပြီးလွတ်လပ်နေဦးခန်းစားရွတ်ဖတ်ထားတဲ့မိုးရီလို့အမည်ရတဲ့ဒေါ်လာရင်းကဗျာကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင်
။မိုးရီကာစာမှာဘုံမိုးတွေကြားမြောက်တက်သွားပြီးမှပြန်ကျလာရတဲ့ကလေးငယ်များပမာသင်ကအချိန်ခါမဲ့အမြင့်ကကျလာရတဲ့ဒုက္ခငါတို့ကအမိုးမရအကာမရမြေကိုထွန်ရက်စားသုံးပြီးမြေမှာပဲကတ်တွယ်နေရတဲ့ဒုက္ခမိုးရေလာလန်းတာလို့တွာလန်းဖြောက်ပါစေပင်လယ်မှာငါတို့ဝတ်ကျူးတွေအဆုံးသတ်တန်တရာမှာရံငါစီးပြတ်နိုင်ပါစေနှွေဦးတစ်ခုလိုငါတို့ရှင်လန်းစွာချစ်တော်မိုးကိုချစ်တော်မိုးလိုပဲကြိုပါရစေမိုးရေနိုင်မွန်အောင်သွင
် Radio NUG သတင်းရှင်ပေါင်းလို့ရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုကိုတင်ဆက်ပေးခြင်းပါတယ်တပတ်တွင်သတင်းတွေကိုပရန်ရှယ်ရီကကချင်ဘာသာနဲ့ဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါတယ်ရှင်ဒီအစီအစဉ်လေးကိုထုတ်လွှင့်ပေးရင်းနဲ့ကျမတို့ Radio NUG ရဲ့ဒီနေ့ညထုတ်လွှင့်မှုအစီအစဉ်ကနေနှုတ်ဆက်လိုက်ပါရစေမြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးဆရာနာရှင်ပေတို့ကနေကင်းဝေးပြီးအေးချမ်းသာရတဲ့ညချမ်းကိုပိုင်ဆိုင်နိုင်ကြပါစေရှင
်ဆောရဲကျရဝန်တော့အမျိုးရှာနေရောင်းဝေးပြောစမ်းစားမှာနေကတော့ Radio NUG ကပါမီရမန်ပြည်လည်ဝဆိုင် Punch to Shi ကနေပဲ Mic တောင်ရှိကောနာ Touch လိုက်ရမှာတော့စနာရယ်ရရှောင်းနန်ခုနာနောင်နောင်ပြန်ခမိုင်မုံရှာနေပဲအညူးကြီးနေဖာလူခလို့ရအိုင်ဖာဆမ်ငိုင်းဝဲပဲတတ်တမတွနုနာတင်ရဲငိုင်းငါနာခန်ကုံဆမ်ကမ်စနေရှိကပဲတမတွညာနာရိနောင်နောင်ပြန်ခမိုင်မုံရှာနေပဲအညူးကြီးအစိုးရနေဖာလူခလို့ရအိုင်ဖာဆမ်ငိုင်းဝဲပဲတတ်တမတွနုနာမတူရငိုင်းငါနာခန်ကုံဆမ်ကမ်တွာလရှိလာအညူးကြီးအစိုးရအားရှိခရကန်ကန်ကွန်ခွန်ငါအစိုးရစပွန်တာဆလိုက်ဝအိုင်ရိနောင်နောင်စင်ယံခမိုင်မုံရှာနေချေမရန်ပြန်ပြောခမရှာလုံးကအိုင်ငါမိသားမုံကွန်ရှင်မြန်ပြန်တပအထုံကမ်စင်နာကဝိုင်ဖမ်မတွမနွယ်အကျူနီဖဲမုံရှာနေကောက်ကောက်ခမ်ရှာရငိုင်ပဲမိတရှ်ကူမစင်ပတ်ခမ်ရှာငါကအန်တိုင်ကွန်ရှင်မဲလက်တပလဝန်ရှိမစ်ငါတညာမုံရှွာနေခမ်ရှာငါအိုင်စင်ညမ်ကိုအထုံနာရီမုံရှွာကိုရှူရပြန်စင်ညမ်ချမရှာကလောရမချောပြင်းနေစင်ညမ်ထဲဆောက်ခုံရငိုင်ပကောဂရိတ်ဆောင်လာငိုင်ရီအန်ချီနီကိုမုံရှွာအကျူဖဲတတ်တုတ်ကူခမ်ရှာခရာကလောရနာရီငါနာကန်ကွန်ဆမ်ကမ်ဆုနေရီ ထထံကနနနာမကျော်မုန်တန်တင်းမြင့်ပြောပူပါငိုင်းတဲ့မြောင်းလိုက်တဲ့ရှိဖုန်နေကောတပမ်ဆက်ကျင်နာရံရွတ်ကြုံပဲမတ်စတာဆုံရှိငါရရှိနာပေါ်မွားကတဲ့မကျော်မရဆုံရှိငါစီနာမရခွန်ချန်ခလာဆောင်လမ်းကျင်းလို့ဒါမပြန်တာအစကအမုံနဲ့ဝါဆိုင်ရွှေနင်းခရင်ရငမငိုင်းတုံတမ်ရှာနေတဲ့ရောက်ရှာမြင်ပြောခမရှာလုံကငါနာကတ်ပုံဆမကံစွန်တိုင်းလမ်းကျင်းလို့မတနာအပရစ်တာခုနခုညာသူဂရကပ်ဆက်ခရင်ဒါနာလမ်းကဲအိုကဲအင်းအင်းဒေါနာရမလန်ပုံနေပဲစွန်တန်တိုင်းလမ်းပဲမတူနေနမခဏခန်းဆန်နာမတူကမ္ရှမြင်ပြန်တပ်စတီချွန်တိုင်းရှိကပဲတမတူညာနာရယ်အပရစ်တာခုနခုညာသူဂရကပ်ဆက်ခရင်ဒါနာလမ်းကဲအိုကဲအင်းအင်းဒေါနာရမလန်ပုံနေပဲစွန်တန်တိုင်းလမ်းနေပဲမတူနေနမခဏခန်းဆန်နာမတူကမ္ရှမြင်ပြန်တပ်ပဲကဲအိုကဲအင်းမကနာစတီချွန်စွန်တိုင်းရယ်အပရစ်တာပရခွန်ခွန်နာခုနခုညာရှင်သူခါကပ္ပစက်ချခရင်ဒါနာလမ်းကွန်ရှင်မြင်ပြန်တမကနာရှိကရှ်ပရောင်ဝတိုင်ပါကဲအိုကဲအီမကနာရှိကဘိုက်ရှ်ပရိုက်တာအယနာဆိုစတီချိုစွန်တတိုင်ရဲကဲအိုကဲအီနီခုနာန်ဒိုင်တော်လမန်ကပ္ရှင်နာကဆက်တိုင်ထားလိုက်တင်ဆက်တိုင်လမ်းပဲချခရင်ဒါနာလမ်းစွနေရဲကွန်ရှင်မြင်ပြန်တမကနာမချန်ကန်ချခရင်ဒါနာငွေရဲကကောမတ်စတာကွန်ဆက်ရရှိနေပြန်လိုက်ဝိုင်နာနုနာမကျော်ကြမ်းကြောင်ကအာယမုံရှွာနေပဲဂရုမင်းတမကန်ပုန်နေကလောနာမတူဒါဝဲလိုက်ကရဲငူချဲနာရဲလမ်းပဲမို့ကဲအိုကဲအိန္ဒိယန်တော်လိုက်ကတာကာရှလုံတန်တိုင်းရယ်ကွန်ရှင်မြင်ပြန်တပ်နေရှပရအိုင်တော်လိုက်ကကာပန်ဝလီချာကပ်ဆက်ခရင်တိုင်းတယ်လမန်မုံချင်းရှာရောမလန်ပုံနေတဲ့ကကရောမလန်ပုံနေခုနာကွန်ရှင်မြင်ပြန်တပ်ပါတပ်နေပဲကဆက်တိုင်းလာပြန်ကွန်ခေါငယ်လာလူမှုကဇလိုင်းလာမနီကလောနာမတူမဆက်တန်တနာဒိုင်လာမနီကလောရောက်ထန်ကဆက်မနာရင်ငါနာကတန်တိုင်းလာကျေလူအိုင်မတနာနာနနာမကျော်လော့ထုံချန်စာအိုင်စကိုင်းမန္တလေးနေပြည်တော်ပုဂိုးတဲ့ဆမုံတင်တနီယမစာအညွင့်ချီနေတောင်တနယ်လားအပရစ်တာဘရော့စ်နေတူခရာကထပ်လူလာရဲ့ဂျပန်နေတာစကိုင်းမုကလုံကစင်နာတင်တမကကီလိုမီတာ၈ခုကငါရှရာတာနာနနာကွန်စနစ်တတမစနစ်တဲ့ရှမော့မတော်အိုင်နာနနာမကျော်လော့ထုံချန်စာမတိုင်စကိုင်းမန္တလေးနေပြည်တော်ပုဂိုးတဲ့ဆမုံတင်တကင်ရနီယချန်စာမတိုင်မစာပဲအညွင့်ချီနေတောင်တန်တိုင်ရယ်နောင်နောင်မကျော်စီရဲ့ဂျပန်မရိုက်ကင်းစုံမငါဆာမငါရှိခလာအိုင်မရှာမရိုက်ကင်းဒီကူဆမ်ဆက်ရှိချကိုတဲ့မတော်အိုင်မရှာမရိုက်ခေါင်းဆာခွန်ငါနာကင်ရာကင်းလီကူဆမ်ဆုံမကမရှမ်းထင်းနူကင်းငါမဆုံဆာခွန်မီလီဒုံတာမုံဆုံကင်းကောမဆုံဆာခုရှိမဆက်တဲ့လေကန်ရှင်ကြောင့်ငါဆာမငါရှိမီလီကီထန်ဆာမတိုင်လောင်အညူချီနေဂျပန်တာလာလူဝေလာမချိန်ဘူးအိုင်ရပောင်းစတုံကနာအင်တော်ပဲပုံဖုံဖုံနေစဉ်တူလာလို့ရှိကပဲတာမတွညာနော်ရယ်စကိုင်းလက်ချောင်းတော့ဂျင်းပေါ်မှုတော့ဂျစ်မကောင်းချာငါအိုင်အင်တော်မရေပဲအယူဂျင်းပူနာတပ်နေတဲ့ ABSDF ကြောင့်မတပ်နေစတာမဆက်ရမ်နာခရာကဆန်မှုတိုင်ပေါင်းအပရစ်တာပရော့စ်နေရရှနာတော့တာဇက်စီစဉ်နာလူဆိုင်ငါနာမြန်မာနောင်ရှိကတာတာမတွန်တိုင်းလမ်းချေလူဝိုင်အပရစ်တာပရော့စ်နေရရှနာကင်ဆက်တန်နမ်တာအင်တော်နာငမ်ငါအိုင်ကွန်ရှင်မြင်ဖြစ်တပ်ပါဂျပန်လိုင်းကူကုံပဲပုံဖုံတပ်နေစင်နာကဝေပါအင်တော်မရီတင့်ဖေစစ်စီစင်နာလူရဲငါနာရှောင်းနမ်ရှိစုံရဲလငယ်စွန်တိုင်ရဲတဲနာလူစင်လာရဲပေါ်မရှာမုံခရလော့ခရာရမ်လာလူအိုင်ရှန်ချေလန်နက်ခတဲ့ရဲတဲနီတင့်ကိုဘုံလီပေါ်မချခတ်ငါအိုင်လခေါမကခလဆောင်ရဲလမ်ကိုငါအိုင်ငါနာရှောင်းနမ်ရှိကာနီချစွန်တန်တိုင်ရဲမကြံပြင်ငါအိုင်တင်ယံကွန်ရှန်ညင်ပြန်တပ်ကိုဘုံနမ်ခုနာဂျက်ဖိုက်တာဘုံလီချေဝိုင်းချွတ်ဘုံလီနီချေရှနီတင့်ပုံချခတဲ့လမ်းကိနမ်ရှာနီကောနာချီလူအိုင်အပရစ်တာပရောလငယ်ရရှိနေတာအင်ဒေါ်နာဖောင်းစတုံငမ်ငါအိုင်ကွန်ရှင်မြင့်ထန်တပါဂျပန်နိုင်ငံကုန်းတပ်နာမရှာနီဒပ်ရှင်ကန်တဲ့ပရောနာသူစတဝိုင်ပဲပုံပုံတပ်နေပိုင်းကန်ဆရိုက်တာတိုင်ပြန်ပုံနီပဲရှမစ်ကောက်လူဝဲဆောင်တပ်တင်ဖဲမုံမထုစင်လာလူဝဲရင်တဲတပ်ဖဲ ABSDF စကိုင်းတုံငယ် SR1 ထဲအန်ယူဂျီအစိုးရအမဆက်လငယ်ပုံနာပုံပုံတပ်နေကဆာစင်လာလူဝဲလမ်းကျဲလူအိုင်ပန်မီလမန်ပြည်လိုက်ဝါဆိုင်ပန်ချ်တုံရှိကနေပဲလက်ချောင်းပွဲရလမောင်ကွန်တဲကောင်းဆိုင်ခူရဲရေဒီယိုအန်ယူဂျီရရှိကနေပဲခပလာမတက်အိုင်စောရိုက်ဂျီရူဝန်ပေါ်အမျိုးရှာနေရောပဲပရိုင်ဂျီဂျူဘာဆိုင်လုံ
းဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနေ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြထားပါလို့ရှင်Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆွတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။